ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုဒီရက်ပိုင်းတွင်ထိုင်းနိုင်ငံကပြန်လာပြီးစောင့်ကြည့်ရေးစင်တာဝင်နေကြတဲ့မြန်မာမိသားစုရဲ့နှစ်နှစ်အရွယ်ကလေးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကပြန်လာသူတွေထဲကကပ်ရောဂါပိုးတွေ့ရှိသူ65ဦးရှိပြီဆိုပြီးမြန်မာအာဏာပိုင်တွေကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ထိုင်းနိုင်ငံကနေရက်ပြန်လာကြသူတွေထဲကကပ်ရောဂါပိုးထပ်မံတွေ့ရှိသူတွေလည်းပါဝင်နေတာပါ။ထိုင်းနိုင်ငံအတွင်းမှာရက်ပေါင်း100ကျော်အတွင်းပြည်တွင်းကူးစက်မှုမရှိတာကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးနေချိန်မှာပဲထိုင်းမြန်မာနယ်စပ်ကတဆင့်မြန်မာနိုင်ငံဘက်ကိုပြန်သွားသူတွေထဲမှာရောဂါပိုးတွေတွေ့ရှိသူတွေရှိတယ်ဆိုပြီးမြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ပြောပြပါဗျ။
ပထမတတုတ်ပါအပါဆိုရင်65ရောက်ပေါ့မှာ3လပိုင်း4လပိုင်းတော့ဒါအတိတ်မှာတယောက်နှစ်မှာတယောက်မြောက်ရင်းချင်းပေါင်နေပြီးတော့ဖျားတုတ်ပါဝင်လာတယောက်3ယောက်မှာဒီရက်ကျွန်တော်တို့ဒါနှစ်ကနေပြန်ဝင်လာတော့62ရောက်ပေါ့မှာဟိုတနည်းအတိတ်ကလေးလေးပါဟုတ်ကဲ့အားလုံး65ရောက်ပါခင်ဗျာ65ရောက်တဲ့မှာဒီနောက်ဆုံးမှတွေ့တာကတော့ပုဂ္ဂလိကတယောက်အဲတော့သူကဒီဒါနှစ်ကဝင်နေဆိုတော့ကျွန်တော်တို့ကချင်ညာဘက်ကမှုနေနေကာကိုဘက်ကကိုနော်လို့အဲဒီကိုမှုခံထားတာပေါ့အဲ့ဒီတယောက်ပြင်ပက်နေတယ်ဇနီးရတူလေကလေးလေးတယောက်ပြင်ပက်နေတယ်ဇနီးလေးကတော့ကြားသွားပြီးရှင်းအောင်ပြင်ပါကြည့်အောင်မလေးရှားနယ်စပ်ကလေသူ IDC 35ဦးဆိုသေးတယ်အဲ့ဒီတော့များတာပေါ့အဲ့ဒီမှာ24ဦးတယောက်35ဦးလေးမှာတကယ်တော့34ဦးကပေါ့ကျဖြစ်ခဲ့တာလေနေကြမှာလေကနေကြမှာလေကဖြစ်ပြီးတော့ပြုတာပြီးတောက်ပြီးသူလွဲပြီးတယ်ကိုယ်ကမရှိကြအောင်စတိစေးလည်းပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီမှာစက်တိုင်းပြင်ဆက်တဲ့ကျွန်တော်24ယောက်ပြည်တာပေါ့ခင်ဗျာ
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံအယုဒ္ဓယာမြို့ကနေမြန်မာပြည်နေရပြန်တဲ့မိသားစုစုကနေနှစ်နှစ်အရွယ်ကလေးငယ်မှာ positive တွေ့တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်မြောက်ရီစေယုံအုပ်ကြီးဒေါက်တာနန္ဒဝင်းကလည်းအခုလိုပြောပြပါတယ်
။တယောက်ပဲရှိတယ်လေ။ခုရပိုင်းကျွန်တော်စီမှာတော့မြောက်ရီ quarantine center မှာဝင်နေသူတွေအများကြီးပဲတနေ့ကျွန်တော်ကဖောင်ထဲကြည့်ပြီးတော့ဝင်နေခါလဲရှိတယ်။ညာနဲ့ကြည့်ရင်ဝင်နေသူရှိတယ်။အဲ့တွေကကျွန်တော် quarantine ဝင်သားကြတယ်အဲ့ဒီမှာကိုတယောက်စားတွေ့ပါတယ်ခင်ဗျာတယောက်တွေအိမ်မတိုင်ခင်တော့အရင်ရင်သားတွေမှလည်းတွေ့ခုတာရှိခုပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ဘက်မှာတော့ညမထွက်ရအမိန့်ကိုစက်တင်ဘာလ15ရက်ကစပြီးတက်တန်းထပ်တိုးလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေပိုတင်းကျက်နေပြီးအဖမ်းအဆီးတွေလည်းဇက်တိုက်ရှိနေပါတယ်ဒီရက်ပိုင်းအတွင်းမြန်မာပြည်မှာပိုးတွေ့ရှိသူတွေများလာတဲ့အတွက်ထိုင်းနိုင်ငံဘက်ကနယ်စပ်တစ်လျှောက်တင်းကျက်မှုတွေပိုလွတ်လာတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ